တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ဗိုလ်မှူးချုပ်တန်ဦးနဲ့ဗိုလ်မှူးချုပ်အောင်အောင်တို့ကိုအမေရိကန်ပြည်ထောင်စုကရခိုင်ပြည်နယ်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကလူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်အခုလိုအရေးယူလိုက်တာလို့မနေ့ကညညာချက်မှာထုတ်ပြန်ထားပါတယ်။တဟာမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးရပ်သားဥဆောင်တဲ့စီးပွားရေးပြုပြင်ပြောင်းလဲရေးနဲ့စစ်တပ်ကိုအရက်သားအစိုးရကထိန်းချုပ်နိုင်ရေးတို့အတွက်အမေရိကန်ရဲ့ကြိုးပမ်းမှုကိုအထောက်အကူဖြစ်စေမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးဌာနကဆိုပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ရည်ရွယ်ချက်ရှိရှိနိုင်ငံရေးအရာပြစ်မှတ်ထားဖိအားပေးမှုလို့မြင်ကြောင်းနဲ့မြန်မာအစိုးရနဲ့တက်မတော်တို့ဟာဒီမိုကရေစီစနစ်ပြုပြင်ပြောင်းလဲဆောင်ရွက်တဲ့နေရာမှာလူခွင့်ရေးနဲ့ပတ်သက်ပြီးအင်တိုင်းအားတိုင်းကြိုးပမ်းဆောင်ရွက်နေတယ်လို့ RFA ကိုပြောပါတယ်
။ဒီကတော့ကျွန်တော်တို့ DRC ရည်ရွယ်ချက်ရှိရှိနဲ့နိုင်ငံရေးအရာပြစ်မှတ်ထားဖိအားပေးမှုလို့မြင်ပါတယ်။ဒါတော့ဆွဆွဲတာတော့ဆွဆွဲမှုတွေအပေါ်ပေါ့ဗျာ။ကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့တက်မတော်အနေနဲ့ကတော့လူခွင့်ရေးနဲ့ပတ်သက်လို့ကြာကျွန်တော်တို့ဒီမိုကရေစီအစိုးရရဲ့ဒီမိုကရေစီစနစ်ရဲ့ပြုပြင်ပြောင်းလဲတဲ့နေရာမှာကျွန်တော်တို့အင်တိုင်းအားတိုင်းကြိုးပမ်းဆောင်ရွက်တယ်ရှိပါတယ်။ကျွန်တော်တို့အနေနဲ့ကတော့ဒီလိုစီစနစ်ကိုလျှောက်လှမ်းနေနေမှာလိုအပ်တဲ့စံရေးစံနှုန်းတစ်ခုပြည့်တဲ့လူခွင့်နဲ့ပတ်သက်လာပြီးအတိပေးမှုတွေ၊ပြည်ပေးမှုတွေ၊ပညာပေးမှုတွေကိုကြေကြေပြန့်ပြန့်ဆောင်ရွက်လျက်ရှိပါ
တယ်။ဒါအပြင်အခုနောက်ပိုင်းဆွဆွဲမှုတွေလှုပ်ဆောင်လာတာတွေရှိကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကဒါတို့လက်နက်နဲ့ပတ်သက်ပြီးလဲဆွဆွဲခဲ့ကြောင်းလောက်ကင်နေတာမရှိကြောင်းကိုလည်းမီဒီယာတွေကိုပြောကြားထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကဆိုပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးICJ မှာတရားစွဲခံရမှုနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်ရဲ့အရေးယူမှုပေါ်ပေါက်လာတာပါအခုလိုအရေးယူပိတ်ဆို့တာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အထောက်အကူမပြုကြောင်းအမေရိကန်အနေနဲ့မြန်မာစစ်သားတွေကိုတင်ဒန်းပေးပြီးအဲ့ဒီတင်ဒန်းစင်းတွေတဖြည်းဖြည်းနဲ့စစ်ဦးစီးချုပ်အဆင့်ရောက်သွားရင်တက်မတော်ကအလိုလိုအရက်ဖက်အုပ်ချုပ်မှုအောက်ကိုရောက်သွားမှာဖြစ်ကြောင်းရန်ကုန်မြို့ကတက်မတော်အငိမ့်သားအရာရှိနိုင်ငံရေးလေးလာတုံးသက်သူဒေါက်တာအောင်မျိုးကပြောပါတယ်
ဘယ်လိုဘူးကြီးမရလည်းတို့ဘာလို့လဲကျွလို့နေလို့ရေရလည်းမတိရသေးပဲနဲ့တန်လျာအကျိုးတော့မှခစားခွင့်မပေးနဲ့ဒွေလွတ်လုံနေတာတွေကစစ်တပ်ထဲမှာအမေရိကန်အိုင်ဒီယာတွေနဲ့ပတ်သက်လို့ကျွန်တော်တို့ကဝေးစတဲ့ဝေးနေတယ်ဆိုတာကိုတော့ပြောချင်တယ်အဲ့ဒါမျိုးဒီမိုကရေစီပြုရဲကောင်းလဲမှုကိုအတွက်ကိုအားမအထောက်အကူမဖြစ်ဘူးလို့လည်းပြောချင်တယ်ဖြစ်စေချင်လို့ရှိရင်ဒီစစ်သားတွေဥစားဗျာအဲ့မှာသင်တန်းပြလိုက်ပါအဲ့ဟိုအမေရိကန်ရလားစကက်ကောလိပေါ့နော်အဲ့ရနေဆင်းလာတဲ့လူတွေသင်တန်းတက်ဖူးရဲ့လူတွေတဖြည်းဖြည်းနဲ့ဥသိချုပ်အဆင့်တွေရောက်သွားလို့ရှိရင်တက်မတော်ကဒီရလားဒီရက်ဖက်အုပ်ချုပ်မှုကိုသူ့ဟာသူရောက်သွားမှာပါအဲ့တော့အခုလောက်တာလည်းပတ်သက်လို့ကတော့အဲ့ဒါကျွန်တော်မှားတယ်လို့ကျွန်တော်ညီပြောချင်တယ
်ဒီလိုအရေးယူမှုတွေကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးအပြောင်းလဲရှိလာနိုင်တယ်လို့တချို့ကယူဆသလိုတချို့ကလည်းဒီပိတ်ဆို့မှုကြောင့်မြန်မာတရုတ်ဆက်ဆံရေးအပေါ်တက်ရောက်လာနိုင်တယ်လို့လည်းယူဆကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နိုင်ငံတကာတရားရုံး ICJ မှာတွားရောက်မကြားနာခင်တရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီမြန်မာနိုင်ငံကိုလာရောက်ပြီးတွေ့ဆုံခဲ့တာပါ။တရုတ်ကအဲ့ဒီလိုရက်တည်နေတဲ့အချိန်မှာအမေရိကန်ကအခုလိုမျိုးမလုပ်သင့်ဘူးလို့လည်းဒေါက်တာအောင်မျိုးကပြောပါတယ်။အရင်ကဗမာပြည်ကွန်မြူနစ်ပါတီဝင်အဖြစ်တရုတ်မြန်မာနယ်စပ်မှာလှုပ်ရှားခဲ့ပြီးအခုရန်ကုန်မြို့မှာနေထိုင်တဲ့နိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကတော့တက်မတော်နဲ့ပတ်သက်ပြီးတာဝန်အရှိဆုံးစစ်ကောင်းဆောင်တွေကိုအရေးယူတဲ့သဘောဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ပြီးနိုင်ငံရေးအရာစီးပွားရေးအရာထိခိုက်တဲ့အလုပ်တွေမလုပ်ဘူးလို့ယူဆကြောင်းပြောပါတယ်
အရင်တော့လည်းလုပ်ပြီးသားပါအခုလည်းဒီသဘောပါပဲဒါပေမဲ့မေဒီယာကလုံးဝဆိုပေမမာပြည်ကိုကျွန်တော်တို့လုတ်တာလို့ကျွန်တော်တို့မယူဆပါဘူးအခုကတော့စီစီချီချီဒီကိစ္စနဲ့ပတ်သက်ပြီးတောင်းအရှိဆုံးစစ်ကောင်းဆောင်တွေကိုအေးအေးယူပဲဖို့ဘောရပဲရှိတယ်ဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အားမတိုက်ရိုက်နိုင်ငံရေးရာစီးပွားရေးရာထိခိုက်တဲ့အလုပ်တွေမလုပ်ဘူးဆိုတော့ဖော်ပြလိုက်တာလို့ပဲကျွန်တော်ယူဆပါတယ်ခင်
လူခွင့်ရေးနဲ့ပတ်သက်ပြီးအမှန်တရားကိုဖော်ထုတ်နိုင်ဖို့တရားဥပဒေတွေကိုဖော်ဆောင်နိုင်ဖို့နဲ့ချိုးဖောက်သူတွေကိုတတ်နိုင်သလောက်အရေးယူဖို့အတွက်သတိပေးတဲ့အရာတွေဖြစ်တယ်လို့ရန်ကုန်အခြေစိုက်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Equality မြန်မာကိုတည်ထောင်သူဦးအောင်မျိုးမင်းကပြောပါတယ်
နိုင်ငံတစ်ခုကနောက်တစ်ခုအရေးယူဖို့အတွက်လှုပ်ဆောင်တဲ့ကိစ္စတွေနောက်ဆိုရင်နိုင်ငံတကာကနေပူးပေါင်းပြီးဆောင်ရွက်တဲ့အစဉ်လာအထိဖြစ်လာတိုင်းတယ်ဒါတွေကိုကျွန်တော်တို့တားဆီးဖို့အတွက်ကတော့လူခွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ထုတ်ဖို့တရားဥပဒေတွေကိုဖော်ဆောင်ဖို့နဲ့လူခွေချိုးဖောက်ခံရတဲ့သူတွေကိုကျွန်တော်တို့အမြန်ဆုံးကုစားမှုတွေပြုလုပ်ပြီးတော့ချိုးဖောက်တဲ့သူတွေကိုတတ်နိုင်တဲ့အရေးယူဖို့အတွက်တတိပေးတဲ့အရာတွေပဲဖြစ်ပါတယ်ခင်ဗျာ
ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာလူပေါင်း9000ကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ကရက်ဆက်ကြမ်းကြုတ်တဲ့စစ်စင်ရေးတွေမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်အဓိကတာဝန်ရှိသူဖြစ်တယ်လို့ဖော်ပြထားပါတယ်အလားတူပဲတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်အမှတ်69ချင်းမြန်တက်မဌာနချုပ် တမမူတာဝန်ယူခဲ့တဲ့ဗိုလ်မှူးချုပ်တန်းဦးအမှတ်33ချင်းမြန်တမဌာနချုပ်တမမူတာဝန်ယူခဲ့တဲ့ဗိုလ်မှူးချုပ်အောင်အောင်တို့ဟာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေမှာအသီးသီးတာဝန်ရှိသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကလည်းဒီစစ်ကောင်းဆောင်၄ဦးနဲ့သူတို့ရဲ့မိသားစုဝင်တွေအမေရိကန်လာရောက်ခွင့်ပိတ်ပင်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။